အကွန်ဂျီနယ်ပေါ့ပန်းမြို့လေကောင်မှာတောက်ကြများကဖြစ်ခဲ့တဲ့စစ်ပြောက်ဝဲတစ်ခုကိုရုံးစံခံမှုဖြစ်နေရေးတပ်ဖွဲ့ကသတ်မှတ်ထားပါတယ်။ဝစ်ကွန်ဆင်ပြည်နယ်ကနိုရှာမှာ2020ပြည်နှစ်တုန်းကစစ်ပြောက်ဝဲတစ်ခုတွင်လူနှစ်ဦးကိုတနက်နေ့ပြတ်တက်ခဲ့ပြီးတော့နောက်တဦးကိုဒဏ်ရာရအောင်လုပ်ခဲ့တဲ့စစ်ကြောတက်ရွယ်လူငယ်မှာအဖြစ်မရှိတဲ့ကြောင်းဒူရီလူကြီးဖွဲ့ကတောက်ကြနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပေါ့ပန်းမြို့မှာကံဝဲစစ်ပြောက်မှုတွေဖြစ်တာပါ။လူ200လောက်ပါတဲ့စစ်ပြောက်ဝဲတွေမှာဗရင်းပေါက်တွေကိုရိုက်ခွဲတာရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာပြင်တရားဥပဒေကိုမိရှုဖို့ပြောဆိုခဲ့ကြပြီးတဲ့နောက်ရုံးစံခံမှုဖြစ်တဲ့ရဲကပြင်ညာခဲ့တာလို့ဒေသခံရုတ်တံသတင်းဌာနတစ်ခုကထုတ်ပြန်ပါတယ်။တရားဥပဒေဆုံးဖြတ်ချက်ထွက်ပြီးဖြစ်ခဲ့တဲ့ကုစနာပြပွဲဟာ2020ပြည်နှစ်ကကနုရှာမြို့မှာဖြစ်ခဲ့တဲ့စနာပြပွဲနဲ့ဆက်စပ်နေရပါ။2020ပြည်နှစ်ညရာသီတွင်တုန်းကကနုရှာမြို့မှာ Black Lives Matter စနာပြပွဲတစ်ခုတွင်လူမဲမျိုးသားကြက်ကောက်ပလိတ်ကိုကနုရှာမြို့ရဲတပ်ဖွဲ့ဝင်လူခူရဲတူကပြစ်ဒဏ်လိုက်ပြီးတဲ့နောက်စနာပြပွဲကြီးတစ်ခုဖြစ်ခဲ့ပါတယ်။Wisconsin ပြည်နယ်နဲ့ Indian United နဲ့ Antioch မြို့မှာနေထိုင်တဲ့ Kai Rutenhouse က AR-15 တက်ခိုက်ရေးရိုင်ဖယ်တနက်ယူပြီးတော့ကယ်လိုရှာမြို့စနားပြပွဲကိုတွားခဲ့ပြီးတဲ့နောက်စနားပြတဲ့တချို့နဲ့ချင်းများပြီးတော့သူ့မှာပါတဲ့တနက်နဲ့ပြစ်တာမှာလူနှစ်ဦးသေဆုံးပြီးတော့တူကပြင်းထန်ဒဏ်ရာရသွားတာပါ။အဲ့ဒီဖြစ်အတွက်လူသားမှုပါဝင်ဆွဲချက်၅ခုနဲ့သူ့ကိုတရားစွဲဆိုခဲ့ပြီးတော့တောက်ချာနေမှာတော့ဂျူရီလူကြီးအဖွဲ့ကဆွဲချက်၅ခုလုံးအတွက် Rutenhouse မှာအပြစ်မရှိတဲ့အကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။